ကိုရီးယားကျွန်းဆက်မှာနျူကလ িয়ার လက်နက်ကင်းရှင်းသွားတဲ့အထိအမေရိကန်ကအားထုတ်သွားမှာဖြစ်တယ်လို့အမေရိကန်ဒုသမရမိုက်ဖန့်စ်ကဂျပန်နိုင်ငံမှာပြောကြပါဗါတယ်အဲ့လိုယောနေသွားအောင်စီးပွားရေးတန်တမာရေးဖိအားတွေပေးနိုင်ဖို့အမေရိကန်ကဆက်ကြိုးစားသွားမယ်လို့ဆိုပါတယ်အပြည့်စုံကတော့မတ်ဆုမြတ်မွန်ကစူးစီးတင်ဆက်ထားပါဗါတယ်
မြောက်ကိုရီးယားရဲ့ရန်ကိုစိုးရိမ်နေတဲ့နိုင်ငံတစ်ခုဖြစ်တဲ့ဂျပန်နိုင်ငံစီကိုအမေရိကန်ဒုတိယသမ္မတမိုက်ဘန့်စ်အင်ကာနီကရောက်လာပြီးဂျပန်နိုင်ငံနဲ့အတူအမေရိကန်ကတရားရှာခိုင်းနှုံရက်တည်သွားမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ဂျပန်ပင်လယ်တစ်ဖက်ကရန်ဆောက်မှုကိုရင်ဆိုင်နေရချိန်မှာအမေရိကန်ကဂျပန်နဲ့အတူအခုရောနောက်မှာလက်တွဲကာကွယ်ပေးသွားမှာဖြစ်တယ်လို့ကတိထပ်ပေးခဲ့တာပါ1990ပြည့်နှစ်ပိုင်းတွေကစလို့နိုင်ငံစုံပါဝင်တဲ့ဆွေးနွေးပွဲတွေတစ်ခုပြီးတစ်ခုလုပ်ပြီးမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ဆွတ်လွှတ်ရေးစ조사ခဲ့ကြပေမဲ့မအောင်မြင်ခဲ့တဲ့အတွက်စိတ်ရှည်သီးခံတဲ့မဟာဗျူဟာအဆုံးသတ်သွားပြီလို့ဒုသမ္မတပန့်စ်ကဂျပန်ဒုတိယဝန်ကြီးချုပ်လည်းဖြစ်ဗန္ဒယေးဝန်ကြီးလည်းဖြစ်တဲ့တာရိုအာဆိုနဲ့တွေ့ဆုံစဉ်မှာထပ်ပြီးပြောကြားခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ဆွတ်လွှတ်ရေးအတွက်စီးပွားရေးနဲ့တန်တမာရေးဖိအားတွေပေးတဲ့နည်းကိုသုံးသွားမယ်လို့အမေရိကန်ဒုသမ္မတကအခုလိုပြောခဲ့ပါတယ်။
Now the United States will continue to work with Japan, our allies across the region and China to bring economic and diplomatic pressure to bear until North Korea abandon its nuclear
ပက်ကိုရီးယားကနျူကလ িয়ার နဲ့ပဲ့ထိန်တုံးအစီအစဉ်တွေကိုမစွန့်လွတ်မချင်းစီးပွားရေးနဲ့တန်တမာရေးအရာဖိအားပေးဖို့အတွက်အမေရိကန်ကဂျပန်နိုင်ငံတရုတ်နိုင်ငံအပြင်ဒေတာရင်းကမဟာမိတ်နိုင်ငံတွေနဲ့အတူဆက်ပြီးစူးစမ်းသွားမှာဖြစ်ပါတယ်တချိန်ထဲမှာတခြားဖြည့်ရှင်းနိုင်မဲ့နီလန်အားလုံးကိုလည်းထက်တွက်ထားပါတယ်။ဒါပေမဲ့ဂျပန်နဲ့ဒေတာရင်းကအမေရိကန်မဟာမိတ်တွေနဲ့အတူလက်တွဲအားထုတ်မှုကြောင့်ကမ္ဘာဒီပတ်ချမ်းကငြိမ်းချမ်းရေးနဲ့လုံခြုံရေးကိုကာကွယ်နိုင်မယ်။နျူကလ িয়ার ကင်းရှင်းတဲ့ကိုရီးယားကျွန်းဆွယ်ဖြည့်ရေးဆိုတဲ့အားလုံးတူညီတဲ့ရည်ရွယ်ချက်တိုင်းအောင်မြင်မယ်ဆိုတာသမ္မတထရမ့်ရောကျွန်တော်ပါအခိုင်အမာယုံကြည်ထားပါတယ်။
နျူကလ িয়ার ဆန်တက်မှုတွေမစ်ဆိုင်းဒုံဆန်တက်မှုတွေမလုပ်ဖို့နိုင်ငံတကာကပြောကြားနေတဲ့ကြားကမြောက်ကိုရီးယားရဲ့အာခန်နဲ့လောက်ရက်တွေပြောဆိုမှုတွေနဲ့အမေရိကန်သမ္မတဒေးရဲ့ခပ်ပြက်ပြက်သဘောထားတွေကြောင့်ကိုရီးယားကျွန်းဆွယ်မှာစစ်ရေးအန္တရာယ်စိုးရိမ်မှုတွေမြင့်မားနေချိန်မှာအမေရိကန်ဒုသမ္မတကတန်တမာရေးနီးလန်းကိုအရင်သုံးမယ်လို့ပြောကြားခဲ့တာပါမြောက်ကိုရီးယားဘက်ကပူးပေါင်းဆောင်ရွက်လာအောင်အမေရိကန်ရဲ့မဟာမိတ်တွေကဆောင်ရွက်နိုင်လိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကယုံကြည်ထားတယ်လို့လည်းဒုတိယသမ္မတပန့်စ်ကအခုလိုဆိုပါတယ်
And the United States of America believes the time has come for the international community to use both diplomatic and economic pressure.
Nuclear season is soon up. မျိုးဆက်တစ်ဆက်ကျော်လောက်အောင်မြင်မြင်ရှောင်ရှားနေတဲ့မြောက်ကိုရီးယားအပေါ်နိုင်ငံကအတန်းဝိုင်းကတန်တမာရေးနဲ့စီးပွားရေးဖိအားနှစ်ခုစလုံးသုံးရမယ့်အချိန်တန်ပြီလို့အမေရိကန်ကယုံကြည်ပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းရှင်းမသွားမချင်းကျွန်တော်တို့အနေနဲ့မနာမနေအားထုတ်ဆောင်ရွက်သွားမှာဖြစ်ပါတယ်။
မြောက်ကိုရီးယားနိုင်ငံကိုတည်ထောင်ခဲ့တဲ့ကင်မင်ဆောင်ရဲ့105နှစ်မြောက်မွေးနေ့အထိမ်းအမှတ်အဖြစ်မြောက်ကိုရီးယားမှာဒုံးလက်နက်တွေအပါအဝင်စစ်ရေးအင်အားပြပွဲကိုအင်္ဂါနေ့ကပဲကျင်းပခဲ့သလိုမစ်ဆိုင်းဒုံးကြီးတစ်ခုပစ်လွတ်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးဒီဒုံးကြီးဟာတိုက်ချင်းပစ်ဒုံးကြီးတစ်ခုမဟုတ်ခဲ့ပေမဲ့အခုလိုပစ်လွတ်မှုဟာတခုခုကိုရန်စလိုလို့ပစ်လွတ်တာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကအရှေ့လက်ပိုင်းဒေသကိုအသွာအင်္ဂါနေ့မှာပြောကြားခဲ့ပါတယ်မြောက်ကိုရီးယားပြဿနာကိုထိန်းနိုင်ဖို့အမေရိကန်ကတရုတ်နဲ့အနီးကပ်ပူးပေါင်းစူးစမ်းနေတယ်လို့လည်းသူကထပ်ပြောပါတယ်မြောက်ကိုရီးယားအတွက်အရေးအကြီးဆုံးမဟာမိတ်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံကလည်းအခုလိုမြောက်ကိုရီးယားရဲ့လုပ်ရက်တွေကိုစိတ်ရှည်တဲ့ပုံမပေါ်တော့ပါဘူး။ဒါကြောင့်မြောက်ကိုရီးယားအတွက်အရေးအကြီးဆုံးပို့ကုန်ဖြစ်တဲ့ကြောင်မီးသွေးတင်ပို့မှုကိုတရုတ်နိုင်ငံကဖေဖော်ဝါရီလကုန်ပိုင်းမှာတားမြစ်ခဲ့ပါတယ်။နောက်ထပ်ရန်စားတဲ့လုပ်ရက်တွေလုပ်မယ်ဆိုရင်မြောက်ကိုရီးယားကိုရေနံတင်ပို့မှုကန့်သတ်နိုင်တယ်လို့လည်းတရုတ်သတင်းမီဒီယာတွေမှာဖော်ပြကြပါတယ်။အမေရိကန်အစိုးရကတော့မြောက်ကိုရီးယားအပေါ်ပို့ပြီးတင်းကျပ်တဲ့စီးပွားရေးတန်ခတ်မှုတွေလုပ်ဖို့အာရုံစိုက်နေပုံရပါတယ်။ရှင်းနံတင်ပို့မှုပိတ်ဆို့ရေးမြောက်ကိုရီးယားလေကြောင်းလိုင်းပြန်တက်မှုကိုနိုင်ငံတကာကတားမြစ်ရေးမြောက်ကိုရီးယားကုန်တင်သင်္ဘောတွေကိုကြားဖြတ်တားဆီးရေးမြောက်ကိုရီးယားအစိုးရနဲ့စီးပွားရေးလုပ်နေတဲ့တရုတ်ဘဏ်တွေကိုအရေးယူရေးစတဲ့ပိတ်ဆို့အရေးယူမှုတွေလုပ်ဖို့ Trump အစိုးရကအာရုံစိုက်ဆောင်ရွက်နေတယ်လို့ Reuters သတင်းတစ်ခုမှပြောထားပါတယ်စစ်ရေးနည်းထက်ပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့တဲ့နည်းကိုသုံးမယ်လို့ American ကပြောနေပေမဲ့စစ်ရေးနည်းလမ်းကိုလည်းထည့်စင်စားထားတယ်လို့ဆိုထားတာကြောင့်အမေရိကန်ကလက်ဦးမှုယူတိုက်ခိုက်မှုတွေကိုတံပြန်တိုက်ခိုက်သွားမယ်လို့မြောက်ကိုရီးယားကတနင်္လာနေ့ကပဲတုံ့ပြန်ထားပါတယ်။အမေရိကန်နဲ့ဆွေးနွေးနေတဲ့တရုတ်နိုင်ငံကတော့အမေရိကန်အနေနဲ့နိုင်ငံရေးနီးတန်တမာရေးနီးနဲ့အဖြေရှာတာကိုပထမဦးစားပေးအဖြစ်ထားတယ်လို့ယုံကြည်ထားကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ဟီကအင်္ဂါနေ့ကပဲပြောကြားခဲ့ပါတယ်ရှင်။